International Trade Center နဲ့ TCMA တို့ကကြီးမှုကျင်းပတဲ့ရှစ်ကြိမ်မြောက်နိုင်ငံတကာတန်ယုံများရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းယဉ်ကျေးမှုနဲ့နိုင်ငံအလိုက်ထုတ်ကုန်တွေပြသတဲ့ဆောင်းရာသီနိုင်ငံတကာကုန်စည်ပြပွဲကို Washington DC မြို့တော် Ronald Reagan ကုန်သွယ်ရေးအဆောက်အအုံမှာဒီဇင်ဘာ5ရက်နေ့ကကျင်းပခဲ့ပြီးနိုင်ငံတကာကဒေသထုတ်ကုန်တွေကိုမိတ်ဆက်ခင်းကျင်းပြသတဲ့ပွဲဖြစ်ပါတယ်။ဒီပွဲမှာနိုင်ငံလေကိုစားမြန်မာတန်ယုံအပါအဝင်တန်ယုံပေါင်း60လောက်ကလုပ်ငန်းရှင်တွေကိုဖိတ်ကြားပြီးလာရောက်ပြသကြတာလည်းဖြစ်ပါတယ်။ဒီပွဲမှာမြန်မာနိုင်ငံကိုကိုစားပြုတဲ့စုံဦးတီထွင်လုပ်ငန်းရှင်တို့လည်းပါဝင်ခဲ့ကြပြီးမြန်မာထုတ်ကုန်တွေကိုပြသရောင်းချခဲ့ပါတယ်။ထန်းရွာလို့အမည်ပေးထားတဲ့ထန်းရွက်ပစ္စည်းလုပ်ငန်းရှင်ကိုကောင်းဆန်ဟင်းကတော့မြန်မာထုတ်ကုန်ပစ္စည်းကိုအခြားနိုင်ငံတွေကစိတ်ဝင်စားကြတဲ့အတွက်အားတက်မိကြောင်းရှင်းပြပါတယ
်။ကျွန်တော်ဆိုရင်ပေါ့နော်မြန်မာနိုင်ငံကအညာဒေသအတွက်တည်းဥမာထင်းရက်အဘိဓါတာဒီဖမ်းရှူကပေါ့နော်ထမ်းစကြစားရပေါ့နော်ထမ်းချီကစားတော့ကိုကျွန်တော်၃လမျိုးလောက်ကိုပြရတယ်ဗျ။ဒီကျွန်တော်တို့ဒီဖမ်းရှူကလည်းစိတ်ဝင်စားကြရင်နောက်ပြီးတော့ဒီမှာကအခုရာသီကအေးအေးရတဖြစ်တဲ့အတွက်ဂျင်ဂျာတီပေါ့နော်အညာဘက်ကထွက်တယ်ထေချိုနဲ့ဂျင်းနဲ့လောက်ထားတယ်ဂျင်းထင်းရမို့ပေါ့နော်ကျွန်တော်တော့ကျွန်တော်တို့ကနမူနာအနေနဲ့ကျွန်တော်တို့ဒီပွဲကိုလာတဲ့အဲ့ဒီပေါ့နော်ချော်တိုက်တာမျိုးရှိတယ်ဆိုတော့အရန်လူစိတ်ဝင်စားတယ်အဲ့တော့ကြာကြတယ်ပေါ့နော်။ဟိုဘယ်လိုခေါ်မလဲ။ရွေးကြရတယ်။ရံများတယ်ပေါ့နော်
။ဒီကနေ့ကမ္ဘာမှာပလတ်စတစ်ပစ္စည်းသုံးဆွဲမှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်လာရတယ်ဆိုပြီးဝေဖန်မှုတွေမြင့်မားနေချိန်မှာကုန်းပင်အတွက်သဘာဝပစ္စည်းတွေနဲ့ပလတ်စတစ်အစားထိုးတစ်ခါသုံးပကံစွန်းအစားအစာထည့်တဲ့ဘူးစတဲ့ပစ္စည်းတွေခင်းကျင်းပြသရောင်းချခဲ့သူကတော့နေချာမြန်မာထုတ်ကုန်ပစ္စည်းလုပ်ငန်းရှင်ကိုမင်းစင်အောင်မယ်ဖြစ်ပါတယ်။
အတိအကျတော့ဒီဘက်ကအားလုံးညောင်းနေကြတာကတော့ဒီ plastic နဲ့ဖော်နေရမှာလာဟိုအစားထိုးနိုင်မဲ့ပစ္စည်းပေါ့ဆိုတော့ plastic နဲ့ဖော်ကလက်ရှိကမ္ဘာကြီးကိုအများကြီးဒုက္ခပေးနေတယ်။ကျန်းမာရေးရောသဘာဝပတ်ဝန်းကျင်ရောဆိုတော့အကုန်လုံးအသိပဲပေါ့နော်။ဆိုတော့ကျွန်တော်ထင်တဲ့အတိုင်းပဲဒီဘက်မှာလည်းအားလုံးကကျွန်တော်တို့ပစ္စည်းတွေမြင်တာလည်းဟိုဘဝန်တာအားရပဲကြိုးဆိုတယ်။ mass production ထုတ်ဖို့အတွက်အားပေးတယ်။အဲကေရီကျွန်တော် mass productionခုနိုင်ပြီဆိုရင်ဒါဟိုပေါ့ contact တွေပေးခဲ့သူတို့ဆက်သွယ်ဖို့ဆိုတာမျိုးပေါ့အားကြုံမှန်တက်ပါပဲနိုင်ငံတော်တော်များများကျွန်တော်တို့လာဆက်သွယ်တယ
်နိုင်ငံတကာကဝယ်ယူအားပေးလို့တဲ့ဒီလိုစိတ်အားထက်သန်မှုရှိပေမဲ့မြန်မာအစိုးရကအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေကိုအားပေးကူညီမြေတောင်မြောက်ပေးမှသာပြည်တွင်းကုန်ထုတ်လုပ်ငန်းတိုးတက်လာမှာဖြစ်ပြီးအလို့အကန့်ခွင်လန်းတွေပုံပြန်လာမှာဖြစ်တယ်လို့ကိုမင်းစင်အောင်ကသုံးသပ်ပါတယ
်ကျွန်တော်တို့ဒီ SME လုပ်ငန်းရှင်စားအသေးစားနဲ့အလက်စားကကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေပေါ့ကွာเนาะဒီလိုလူတွေကတော်တော်များများကတော့ဒီဘဏ္ဍာရေးခက်ခဲနဲ့ဤပညာခက်ခဲကိုရင်ဆိုင်ရတာပေါ့ဒါကိုကြော်လွားဖို့အတွက်ကိုဒါလောလောဆယ်တော့ကိုလူကိုယ်ကပဲစ조사နေရတဲ့အပိုင်းရှိတာပေါ့เนาะအစိုးရကိုအားကိုးဖို့ကြတဲ့လောဆယ်မှာမဖြစ်နိုင်တဲ့အတိုင်းတာပေါ့ဆိုတော့လည်းသူကသူယုံကန်နေရတယ်ထားမှာကျွန်တော်တို့ဘက်ကသိကြည့်ယူမဆိုင်နိုင်ဘူးဒါပေမဲ့ကဘာမှာတော့ဒါနိုင်ငံတော်တော်များသည့် SME development ကိုအကုန်လုံးက focus လုပ်ပြီးတော့တော်အားပေးနေကြတာရှိတယ်။တချို့နိုင်ငံတွေမှာဆိုဆိုးရွားကိုယ်တိုင်က marketing လုပ်ပြီးတော့ through product တွေကိုရောင်းပေးနေရတာရှိတယ်ပေါ့နော်။ဒီအသေးစားနဲ့လက်စားလုပ်ငန်းရှင်တွေတိုးတက်လာမှသာလေနိုင်ငံရဲ့ဒီကုန်ထုတ်လုပ်မှုတွေတိုးတက်လာမယ်။နိုင်ငံရဲ့နေရစီးပွားရေးတိုးတက်လာမယ်ပေါ့။အလုပ်ကိုင်းတွေလည်းအများကြီးဝင်လာမယ်၊ဝင်ငွေတွေအများကြီးတိုးလာမယ်
။ရှစ်ကြိမ်မြောက်ဆောင်းရသည့်နိုင်ငံတကာကုန်စည်ပြပွဲမှာထန်းရွာ၊နေချာမြန်မာ၊ဂျွန်ဂျာ၊အောင်နေလင်းထွန်းကုမ္ပဏီရဲ့ Genius Coffee နဲ့ Burmese Treasure လုပ်ငန်းတို့ကလာရောက်ပြသခဲ့ပါတယ်။မြန်မာတိုင်ယုံပြကန်းမှာထန်းအခြေခံစားသောက်ကုန်တွေအပြင်ကုန်းဒီပတ်နဲ့ပြည့်လုတဲ့ပလတ်စတစ်အစားထိုးတစ်ခါသုံးပစ္စည်းတွေနဲ့အညာဒေသအတွက်သဘာဝဇီးဖြော်ရည်မကြီးဖြော်ရည်ရှမ်းပြည်နယ်အတွက်ကော်ဖီတွေကိုလည်းပြသခဲ့ပါတယ်ဝါရှင်တန်မြန်မာတိုင်ယုံဟာနှစ်စဉ်ကျင်းပတဲ့ဆောင်းရာသီပြပွဲကိုဒုတိယအကြိမ်မြောက်ပါဝင်ပြသခဲ့တာဖြစ်ပြီးမနစ်တုန်းကပြပွဲကိုတော့ Women Empowerment Farmers to Market and Environmental Friendly Business ခေါင်းစဉ်နဲ့ပါဝင်ပြသခဲ့တာဖြစ်ပါတယ်ခင်ဗျာ